မနက်ကမင်္ဂလာယောဂပြန့်နှံ့ဖြစ်ပေါ်လာဘူးအာဂါတာတွေကနေခံမှန်းနိုင်တဲ့ဤပညာအသစ်တစ်ခုကိုအမေရိကန်အာဂါတာစူးစမ်းလေ့လာရေးအေဂျင်စီ NASA ကတည်ဆင်းထုတ်လုပ်နေပါတယ်။ဈေးမတူတဲ့ငှက်ထားယောဂတွေတမျိုးရှုထောင့်ချဒေသမှာပြန့်နှံ့ဖြစ်ပေါ်နေတဲ့အတွက်ဒီယောဂကိုဘာဘောကနေလုံးဝပပျောက်သွားအောင်လုံဆောင်ရေးကြိုးပမ်းချက်တွေအဟံအတားတည်နေခြင်းမှာပဲ NASA ကဤပညာတွေတည်ထွင်နေတာပါ။2050ပြည့်နှစ်ကျရင်ကမ္ဘာတစ်ဝှမ်းမှာငှက်ထားယောဂလုံးဝပပျောက်သွားရည်မှန်းချက်ဟာကြီးမားပြီမယ့်အောင်မြင်နိုင်ခြင်းရှိတယ်လို့The Lancet ဆေးဘက်ဆိုင်ရာဂျာနယ်ထဲမှာပါတဲ့အချက်အလက်တစ်ခုမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငှက်ထားယောဂဖြစ်ပွားလို့ဟာ2010ပြည့်နှစ်ကနေ2019ခုနှစ်အတွင်း90ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိစ္စလမ်းတွေမှာတွေ့ရပါတယ်။ဒါဟာအများအားဖြင့်ကျေးလက်ဒေသမှာကျန်းမာရေးဝန်ဆောင်မှုပိုကောင်းလာတာနဲ့ချင်းအန်တွေကနေကာကွယ်နိုင်အောင်စီမံထားတဲ့ချင်းတော်တွေပိုပြီးအသုံးပြုလာနိုင်တာကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းမဲခေါင်ဒေသတွေကတခြားအိမ်ကြီးနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့မြန်မာနိုင်ငံမှာငှက်ထားဖြစ်ပွားလို့ကမြင့်နေသေးပါဒီမတူတဲ့ငထားရောကမျိုးဝဲများပြားအရှိတော်အစဒေသတစ်ချောက်ပြန့်နှံ့နေပြီးဒီကနေ့တစ်ဆင့်တကဘာလုံးငထားရောကဖြစ်ပွားမှုတို့90ရာခိုင်နှုန်းရှိနေတဲ့အာဖရိကတိုက်ဖက်ကူးစက်ပြန့်နှံ့ပေါ်မှာစိုးရိမ်နေကြပါတယ်။ဒါကြောင့်ငထားရောကပြန့်နှံ့တဲ့အခြေအနေမရောက်ခင်မှာသိနိုင်အောင်တည်နေရာပြနောက်ဆုံးပေါ်အဆင့်မြင့်ဤပညာကို NASA ကအသုံးပြုတည်ထွင်နေတာဖြစ်တယ်လို့သိပ္ပံပညာရှင်ဒါတီယာနာလူဘူတာက AFP သတင်းဌာနကိုပြောပါတယ်။